ရုရှားနိုင်ငံမှာထောင်ဒဏ်ဆင်နေကြခံပြီးတဲ့နောက်သမ္မတဗလာဒီမီယာပူတင်ရဲ့အမိန့်နဲ့ပြန်လည်လာတဲ့ရုရှားရင်းနှီးတထေဟောင်းမီခေးလ်ကော်ဒဂေါစကီဟာတခြားနိုင်ငံရဲ့အကျဉ်းသားတွေလွတ်မြောက်ဖို့လဲသူအစွမ်းကုန်စ조사သွားမယ်လို့ပြောသွားခဲ့ပါတယ်ရုရှားမှာနိုင်ငံရေးအကျဉ်းသားမရှိတော့ဘူးဆိုပြီးတော့သူလွတ်မြောက်လာတာကိုနမူနာအဖြစ်နဲ့မမြင်ကြဘူးတနင်္ဂနွေနေ့မှာဘလင်မြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူပြောသွားခဲ့တာပါရုရှားနိုင်ငံမှာတစ်ချိန်ကအချမ်းသာဆုံးဖြစ်ခဲ့တဲ့မစ္စတာကော်ရဂေါစကီကသူနိုင်ငံရေးလုံးမှာမဟုတ်ပါဘူးသူ့ရဲ့အရင်ကရေနံကုမ္ပဏီဖြစ်တဲ့ Yukos ကိုလည်းပြန်ပြော့ပိုင်ဆိုင်ဖို့စ조사မှာမဟုတ်ဘူးလို့ပြောသွားခဲ့ပါတယ်စနေနေ့ကသူ့ကိုထောင်ဒဏ်ကလွှတ်ပေးလိုက်တာမှာဘာကန့်သက်ချက်မှမရှိပါဘူးလို့ရုရှားကတင်းငရီနေတော့ New Times Magazine နဲ့မေးမြန်းခဲ့မှလည်းမစ္စတာကော်ရဂေါစကီကပြောထားပါတယ်။အာဏာရဖို့စ조사တာကိုသူစိတ်ဝင်စားဘူးလို့လည်းပြောသွားခဲ့ပါတယ်။သူဘာပြစ်မှုမှကျူးလွန်ပါတယ်လို့လည်းဝေမခံဘူးလို့ဆိုပါတယ်။ရုရှားမှာတချိန်ကအချမ်းသာဆုံးဖြစ်ခဲ့တဲ့မစ္စတာကော်ရဂေါစကီဟာမမှန်မကန်လှုပ်ဆောင်မှုအခွန်ရှောင်မှုတွေနဲ့2003ခုနှစ်မှာဖမ်းခံခဲ့ရပေမဲ့သူဟာအတိုက်ခံပါတီကိုငွေကြေးထောက်ပံ့လို့နိုင်ငံရေးအရာလက်စားချေခံရတာလို့ဝေဖန်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့ပါတယ်ရှင်။